ချင်းပြည်နယ်ရခိုင်ပြည်နယ်မကွေးတိုင်းစကိုင်းတိုင်းအေရဝတီတိုင်းနဲ့ပဲခူးတိုင်းဒေသကြီးတွေမှာရေကြီးရေလျှောက်မှုတွေဖြစ်ပေါ်ခဲ့တာကြောင့်ဒေသခံတွေဟာလက်ရှိအချိန်မှာစောင့်ဝင်နေရေးအတွက်အခက်အခဲတွေဖြစ်နေပြီးရွေးကောက်ပွဲအပေါ်စိတ်ဝင်စားမှုမရှိတာကြောင့်ရွေးကောက်ပွဲကျင်းပမဲ့ရက်ကိုအနည်းဆုံး1လလောက်နောက်ဆုတ်ပေးဖို့နိုင်ငံရေးပါတီတချို့ကပြောင်စုရွေးကောက်ပွဲကော်မရှင်ထံတင်ပြထားတာရှိပါတယ်။တစ်ဖက်မှာလည်းရွေးကောက်ပွဲကျင်းပမဲ့ရက်ကိုရွှေ့ဆိုင်းနေဆိုတာဟာကောင်းတဲ့လက္ခဏာမဟုတ်တာကြောင့်တနိုင်ငံလုံးမှာကျင်းပမဲ့ရွေးကောက်ပွဲရက်ကိုရွှေ့ဆိုင်းတာမျိုးမဟုတ်ဘဲအမှန်တကယ်ကျင်းပဖို့အခက်အခဲတွေ့နေတဲ့နေရာတွေမှသာရွေးကောက်ပွဲကျင်းပမဲ့ရက်ကိုရွှေ့ဆိုင်းပေးတဲ့နယ်ဆိုတဲ့သဘောထားအမြင်တွေလည်းရှိနေပါတယ်။ရေကြီးရေလျှောက်မှုနောက်ဆက်တွဲအဖြစ်မြေပြိုမှုတွေပါကြုံတွေ့နေရတဲ့ချင်းပြည်နယ်မှာနိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲကျင်းပဖို့ဖြစ်နိုင်မဖြစ်နိုင်ဆိုတာကိုခံမှန်းရခတ်တဲ့အနေအထားဖြစ်နေတယ်လို့ချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်အရာရှိဦးလင်းကျော်ကပြောပါတယ်
လက်ရှိအခြေအနေမှာတော့ကျွန်တော်တို့တတ်မှတ်ထားတဲ့ရက်ကိုရွှေ့ဆိုင်းဖို့မလုပ်သေးပါဘူးခင်ဗျာ။မဲယုံတွေကိုပြည်သူတွေလည်းတွားနိုင်လေကျွန်တော်တို့ရွေးကောက်ပွဲလုပ်ငန်းစဉ်တွေလည်းလုပ်နိုင်တဲ့အနေအထားရှိနေသေးတယ်ခင်ဗျာ။ဒီရက်တွေကျတော့ကျွန်တော်တို့ပြောမရဘူး။ကျွန်တော်တို့နေနေတာအဲ့လိုဖြစ်နေ။ဘူးလက်ရှိပေါ်ကျွန်တော်မိုးကတော့တိတ်ပြီးတော့အရင်မရွာတော့လေ။လက်ရှိနေသားဆိုရင်တော့ရွေးကောက်ပွဲနေ့ရက်ဒီပုံစံတိုင်းဆိုရင်တော့အဆင်ပြေတယ်။အဲ့လိုမှမဟုတ်ဘဲနဲ့ရေတကောက်လို့မိုးအရင်ရွာတယ်ဆိုရင်တော့အတ်သွားတဲ့နေရာတွေကရေဝင်ပြီးတော့ပိုဆိုးသွားမှာပေါ့နော်။
ရေဘေးသင့်ဒေတာတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်မှာဆိုရင်ဒေတာကန်တွေဟာစံစဘာကျွန်းနွားစတဲ့ဆုံးရှုံးမှုတွေရှိခဲ့တာကြောင့်စားဝတ်နေရေးအခက်အခဲဖြစ်နေပြီးရွေးကောက်ပွဲအပေါ်စိတ်ဝင်စားမှုအားနည်းနေတယ်လို့သိရပါတယ်။ရခိုင်မျိုးသားပါတီကနေရခိုင်ပြည်နယ်မဲဆန္ဒနဲ့အမှတ်6အမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းနေရာကိုဝင်ရောက်ရှင်ပြိုင်မဲ့ဦးအေးတာအောင်ကရခိုင်ပြည်နယ်ကကျေးရွာတွေမှာရေဘေးဒုက္ခဒဏ်ခံစားနေရဆဲဖြစ်တာကြောင့်ကိုယ်စားလှယ်လောင်းအနေနဲ့မဲဆွယ်စည်းရုံးရေးစကားပြောဖို့တောင်အခက်အခဲဖြစ်နေတယ်လို့ပြောပါတယ်
ကျွန်တော်ကရေဘေးတင်းနဲ့ညဝူးကျောက်တော်မင်းများဒီမျိုးတွေမှာတလားနီးပါးလောက်ကျွန်တော်ကိစ္စရေးလုပ်ငန်းတွေလုပ်ခဲ့တယ်ကျေးရွာတွေမှာကတော့ကိုဆိုးဆိုးဝါးဝါဆုံးရှုံးမှုတွေရှိတယ်ဥပမာရေကဆက်တပေလောက်တက်တက်ကကြတော့သူတို့ရဲ့ဆန်းစပါးကျင်းနာအကုန်လုံးဆုံးရှုံးမှုတွေရှိတော့မူလကမှဒီမဲစင်းကစားလို့ရေကောက်ပွဲတို့ကိုစိတ်ဝင်စားရတဲ့အထဲမှာအခုလိုဒီဒုက္ခနဲ့ကြုံတွေ့လိုက်တဲ့အခါကျတော့ပေါ်ပြီးတော့ဒီကောင်ဖညာပတ်သက်တဲ့ကိစ္စမဲစင်းတက်တဲ့ကိစ္စတွေမှာစိတ်ဝင်စားမှုအတော့ကိုကျင်းနေသွားတယ်ကျွန်တော်တို့လည်းရေဘေးကျင်းတဲ့လူတွေကိုပွားပြီးတော့နေဆွေစီအောင်ရမှာဆောင်မှာပြုံးမထွက်ဘူးဆိုတဲ့အနေအထားရှိပါတယ
်လာမယ့်နိုဝင်ဘာလ10ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲမှာရေဘေးတင့်ဒေသတွေကိုခြံလှပ်ထားဖို့လိုအပ်တယ်လို့ယူဆကြတဲ့နိုင်ငံရေးပါတီတွေရှိသလိုတစ်ဖက်မှာလည်းရွေးကောက်ပွဲကျင်းပမယ့်ရက်ဟာနှစ်လလိုနေသေးတာကြောင့်ဒီကြားထဲမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုဖိဖိစီစီဆောင်ရွက်မယ်ဆိုရင်တနိုင်ငံလုံးမှာရွေးကောက်ပွဲကိုတပြိုင်နက်တည်းကျင်းပနိုင်မှာဖြစ်တယ်လို့အမြင်ကြသူတွေလည်းရှိပါတယ်ရေဘေးသင့်ဒေတာတွေမှာရွေးကောက်ပွဲရွှေ့ဆိုင်းမှုလိုတယ်လို့ Federal ပြည်အောင်စုပါတီဥက္ကဋ္ဌဦးစောတန်းမြင့်ကပြောပါတယ်
အဲ့ဒီနေရာမှာအခုကရွှေကောက်ဖဲကိုလုံးဝစိတ်မပါဘူးလေလူတွေကနေစရာလည်းအခက်အခဲရှိတယ်စားစရာလည်းအခက်အခဲရှိတယ်ရက်ရွာတွေဆိုရွှေပြောင်းရမယ်အားလုံးစားဝတ်နေရအကုန်လုံးမှာအခက်အခဲဖြစ်တယ်ဆိုတော့ရွှေကောက်ဖဲမှာအတော်ကြီးစိတ်မပါတော့တွေ့ရအဲ့တော့ဘာဖြစ်ဖြစ်ဒီတို့ရဲ့အခက်အခဲကိုတော်တန်ပြေလည်ပြီးတဲ့အချိန်ကြမှာတည်းသူတို့ကောင်းကောင်းမွန်မွန်ဆုံးဖြတ်နိုင်တာပေါ့နော်အခုကတော့သူတို့စားဝတ်နေရသုံးခုစလုံးအားလုံးဒုက္ခရောက်နေတဲ့အချိန်မှာရွှေကောက်ဖဲကိုအာရုံသိမ့်ရှိဘူးပါပါပြဖြစ်နည်းနည်းလေးတည်တည်ငြိမ်ငြိမ်ဖြစ်တဲ့အနေအထားရောက်တဲ့ခါမှာဒါအဲ့ဒီဒေသတွေမှာတော့ရွေးကောက်ပွဲကိုလုပ်ပေးတင့်တယ်ပေါ့နော်ဒါတော့ဥလိုလည်းထောက်ခံပါ
တယ်တချင်းပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြကတော့ရွေးကောက်ပွဲကိုတနိုင်ငံလုံးမှာတစ်ချိန်နဲ့တစ်ပြိုင်နက်ကျင်းပတာအကောင်းဆုံးဖြစ်မယ်လို့ပြောပါတယ်
တနင်္ဂနွေလုံးတရက်တည်းမှာတစ်ချိန်တည်းမှာလုပ်နိုင်တာတော့အကောင်းဆုံးပါပဲ။နောက်မှကြည့်ပါမယ်ဆိုလို့ရှိရင်တော့ကြားမှာပေါ့တော့ဒါအမောက်အဖြစ်တွေဝင်ပြတ်မှာအချင်းနဲ့တမျိုးပြောင်းသွားနိုင်တယ်လို့လည်းယူဆလို့ရတယ်ပေါ့။အဲကြောင့်မလို့ဒီမဆင့်သွားမယ်ဆိုရင်သာတော့မဖြစ်တင်ဖို့လို့မဖြစ်လို့ရှိရင်တော့အကောင်းဆုံးပဲလို့ထင်ပါတယ်ပဲ။
ရေဘေးတင့်ဒေတာတွေမှာရွေးကောက်ပွဲကိုနိုဝင်ဘာလ10ရက်နေ့မဖြစ်မနေကျင်းပလိုက်မယ်ဆိုရင်အဲ့ဒီရွေးကောက်ပွဲဟာပြည်သူတွေရဲ့အခွင့်အရေးကိုအပြည့်အဝမပေးနိုင်ပဲဖြစ်မယ်လို့အမျိုးသားဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌဦးခင်မောင်ဆွေကသူ့ရဲ့အမြင်ကိုပြောပါတယ်
ဒီကောက်ပွဲကြီးဟာပြည်သူတွေရဲ့အခွင့်အရေးအရမပေးနိုင်ခွင့်တွေကိုကျွန်တော်တို့အပြည့်အဝရနိုင်မှာမဟုတ်တော့ပါဘူးအဲ့တော့ပြည်သူတွေကမနေ့တာတန်းမှာနောက်တက်လာမယ့်အာဏာရှင်အဖွဲ့အစည်းတွေတော်တော်နဲ့အစိုးရအဖွဲ့ကိုသူ့ကြိုက်နေတဲ့ပုံစံတွေကိုမပေးဖို့အတွက်အခွင့်အရေးဆုံးရှုံး 会心里嘛嘛。哎，你啊，你我刚才在讲什么比较？哎，拉了嘛了，走了等你，走了等你，离了等你，对嘛？变来比较，那看一个外国天气变变是嘞，比你给我一家家也没生了，然后都来了些嘞，比你困有，离他有点这家伙都，哎，都不算有了流浪吧嘞。
平时预告不会讲些，我给他五点一个，预告不会个水塞没水淹，一百点的大水沟大水塞嘛，七点六标不没，白的大水沟水塞没水啦，突破标啥么是得的喽？但那个老马这边呢，他真把没水比嘞，这家标啥么是得吧不？ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကပြုစုထားတဲ့စည်ရင်းတွေအရလာမယ့်နိုဝင်ဘာလ10ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲအတွက်တနိုင်ငံလုံးမှာမဲပေးခွင့်ရှိသူ33သန်းရှိတယ်လို့သိရပါတယ်ရှင်